ကျူဘားသမ္မတဟောင်းဖီရဂက်စ်ကိုကွယ်လွန်သွားတဲ့ပုံမှာဝန်နေမိတယ်လို့မြန်မာပြည်ကွန်မြူနတီပါတီကပြောကြားလိုက်ပါတယ်ကဘာနောက်ချက်မှာကွန်မြူနတီဝါဒကိုပထမဆုံးအသက်သွင်းခဲ့တဲ့ဂက်စ်တိုဟာကဘာပေါ်မှာလက်ဝဲဝါဒီတွေအကြားကကြားမှာအတော်ဩဇာအာဏာလွှမ်းသူတူဖြစ်ပါတယ်သူကွယ်လွန်သွားတဲ့နယ်ပတ်သက်ပြီးတော့တုံ့ပြန်တန်တွေကိုကိုရန်နိုင်ကစူးစီးတင်ပြထားပါတယ်ရှင
်ကဘာပေါ်ကတရမ်းကြဆုံးခေါင်းဆောင်တွေတဲကတယောက်ဖြစ်တဲ့ကျူဘားဒေါ်လာရေးခေါင်းဆောင်လည်းဖြစ်ကျူဘားသမ္မတဟောင်းလည်းဖြစ်တဲ့ဖီဒယ်ဂက်စ်တိုကွယ်လွန်သွားခဲ့ပြီဖြစ်ပါတယ်ကဘာအင်အားကြီးဒီမိုကရေစီနိုင်ငံဖြစ်တဲ့အမေရိကန်နိုင်ငံနဲ့မိုင်60လောက်သာကွာဝေးတဲ့ကျူဘားနိုင်ငံမှာကွန်မြူနတီဝါဒကိုထူထောင်သွားခဲ့သူဦးဖြစ်တဲ့ကက်စထရိုကွယ်လွန်သွားတဲ့အပေါ်မှာမြန်မာပြည်ကွန်မြူနတီပါတီအနေနဲ့လည်းဝန်ထမ်းမိတယ်လို့ပါတီရဲ့ပြောခွင့်ရပုဂ္ဂိုလ်ရဲဘော်ဖိုးတန်ကျောင်းကပြောပါတယ
်ဝန်ထမ်းစရာကောင်းတဲ့တည်မှုတစ်ခုပါဖီဒယ်ကက်စထရိုဟာကဘာပြည်သူတွေအတွက်ရောကဘာကွန်မြူနတီတွေရောအများကြီးအကျိုးပြုခဲ့တဲ့ပုဂ္ဂိုလ်ကြီးတစ်ယောက်ပါကဘာပေါ်မှာဒုတိယကဘာစစ်ပြီးကြတဲ့ကစီဝိုင်းရစီငါအများကြီးကြီးထွားလာပြီးအင်မတန်ပူကြတဲ့အမေရိကန်နေခေတ္တမားကိုသူနာကပ်ပြီးတော့သူနှောက်အောင်မှနေပြန်ပြီးတော့ဆန့်ကျင်တုံ့ပြန်ပြီးတော့ဖူးတွေ့ဒူးတွေ့ဆုံးမနိုင်ခဲ့တဲ့ပုဂ္ဂိုလ်တယောက်အနေနဲ့ဒီကဘာလုံးကသူ့ကိုအမှတ်ရကြပါတယ
်ကက်စထရိုဟာကျူဘားဒေါ်လာကြီးကိုဦးဆောင်ပြီးအာနာရှင်သမရဟောင်းပတိချက်ကိုဖြုတ်ချပြီးတော့အနောက်ကဘာချမ်းမှာပထမဆုံးကွန်မြူနတီနိုင်ငံကိုတီထောင်နိုင်ခဲ့တဲ့အပြင်ဒေသတွင်းကလက်တင်အမေရိကနဲ့အလယ်အမေရိကနိုင်ငံတွေမှာလည်းလက်ဝဲဝါဒထွန်းကားအောင်လှုပ်ဆောင်နိုင်ခဲ့တဲ့လက်ဝဲကောင်းဆောင်တဦးဖြစ်ပါတယ်။ကျောင်းနိုင်ငံကူမဲမြို့မှာနေထိုင်တဲ့တရုတ်မြန်မာအရေးကျွမ်းကျင်သူဒေါက်တာလာကျော်စောကတော့ကက်စထရိုနဲ့ပတ်သက်ပြီးတော့အခုလိုပြောပါတယ
်။ People Castro ကဒီကျူဘားတော်နိုင်ငံခေါင်းဆောင်မျိုးဖြစ်တာပေါ့နော်။1969နှစ်များကာလကတော့အဲကျမတို့တွေအားလုံးဝိုင်းပြီးတော့ကြည့်ညိုကြရတဲ့လေးစားကြရတဲ့ကောင်းတော်မျိုးတူရဖြစ်ပါတယ်။အဲကာလများကတော့ဒီကျူဘားတော်နိုင်ငံရို့ VNM တော်နိုင်ငံရို့ကအင်တာနက်နဲ့ကြီးခဲ့လာဘူး။အဲ့ဒီမှာကက်ထရိုကတော့ဒီအမေရိကန်နိုင်ငံလိုနိုင်ငံကြီးတစ်ကမ္ဘာလုံးရဲ့နံပါတ်1စူပါပါဝါကြီးနားမှာနေပြီးတော့ဒီကျွန်းကလေးမှာနိုင်အောင်တိုက်နိုင်ရဲ့အတွက်ကျမတို့ကတော့တကယ်စရဲကောင်းကြီးပါပဲ
။ကျူဘားနိုင်ငံမှာကက်စထရိုလှုပ်ဆောင်ခဲ့တာရင်းနဲ့ပတ်သက်ပြီးဒေါက်တာလာကျော်စောပြောတာကတော့
အဲ့စရဲကောင်းကြီးကကျူဘားတိုင်းပြည်ကိုလည်းတည်ဆောက်သွားပါတယ်နော်ဆိုရှယ်လစ်တည်ဆောက်ရေးတွေတော်တော်ကောင်းကောင်းလုပ်ပါတယ်။ကျမကြားပြီးတဲ့အထက်မှာတော့ဒီကျူဘားရဲ့တည်ဆောက်ရေးတွေမှာဆိုရင်ဒီအခမဲ့ပညာရေးစနစ်အခမဲ့ကျန်းမာရေးစနစ်ကအမေရိကနဲ့တောင်ပါတယ်လို့ကြားရပါတယ်။အဲ့တော့ခုကျူဘားကအဲ့အခမဲ့ဒီစေဝါပိတာမှုပါပိတ်ကောင်းနေလို့ကြားတယ်။စေတင်မနေပါလေစိတ်ကောင်းနေလို့ကြားတယ်။သူကအဲ့သူ့နိုင်ငံမှာသူ socialist စနစ်ဒီဆောက်ရမှာတော်တော်အောင်မြင်တယ်လို့ပြောလို့ရပါတယ်နော်။အခုနောက်ပိုင်းကျမှသာသူတို့ဒီ globalization ဖြစ်လာတဲ့အခါမှာအဲ့ဒီအချိန်ခါနဲ့ကိုက်နေအောင်သူပြည်ပြည်ပြောင်းလဲမှုတွေစိတ်မလုံနိုင်တဲ့အတွက်တစုံတရာစီးပွားကြတာပါ။သို့တော်လည်းသူဟာသူ့နိုင်ငံလေးမှာ socialist စနစ်ကောင်းမွန်အောင်လုပ်နိုင်တဲ့အတွက် Latin America တစ်ခုလုံးမှာလေဝဲဝါတာဟာတော်တော်ထွားမှုသွားပါတယ
်။ဒါပြင်ကက်စထရိုရဲ့ကျူဘားဒေါ်လာရေးလှုပ်ရှားမှုတွေကဒေသတွင်းနိုင်ငံဒေသမကကမ္ဘာတဝန်းကိုပါဩဇာလွှမ်းမိုးမှုတွေရှိခဲ့ပါတယ်။တပါတီအာဏာရှင်စနစ်ကိုတွန်းလှန်ခဲ့တဲ့မြန်မာနိုင်ငံမှာဆိုရင်လဲကက်စထရိုဟာလေးစားအားကျစရာဒေါ်လာရေးကောင်းဆောင်တူဖြစ်ခဲ့တယ်လို့68ငြိမ်းချမ်းရေးနဲ့ပွင့်လင်းလူဖွဲ့စည်းကဥက္ကူကိုကြီးကအခုလိုပြောပါတယ်
။ကျွန်တော်တို့ကက်စထရိုတို့ခြေကြွေသွားတော့လို့ဆိုတော့ကျွန်တော်တို့လူငယ်ဘဝတုန်းကအင်ဂျန်ကိုလေးစားတမိုးထားခဲ့ရတဲ့တကယ်ဒေါ်လာရေးကောင်းဆောင်ပေါ့နော်။ကျွန်တော်တို့နိုင်ငံအပြောင်းလဲလုပ်မယ်ဆိုတော့လေဒီလိုကာလမှာဒါကျွန်တော်တို့အဲ့ဒီချိန်လုံးကလည်းဖတ်ပြစာအုပ်ကဒီဖောက်ဒီပဲရှိတဲ့ခါကျတော့ဒီကက်စထရိုတို့ခြေကြွေသွားတော့လေးလေးဟိုးလို့အသာရှိခြင်းဒီပုံကူတွေအထုတ်ပတ်တူတူနဲ့ရှိခဲ့ရတဲ့ခါကျတော့သူတို့ရဲ့ဒီသူရဲကောင်းပြည်သားမှုဆွံ့နှောင့်နေတာခံမှုပေါ့နော်အဲ့ဒါဒီအခါဒီတရားခွင်မှာပြုလို့ရှင်တဲ့ကက်စထရိုရဲ့ကဘာကျော်၆၃ညဆိုရင်ကျွန်တော်တို့အင်မတန်အားကျခဲ့တာသို့တော့အာနာဆိုတာကဒီတော်လန်ကြီးကာလမှာသူရဲကောင်းတွေတကယ်ကိုပါဖြစ်ခဲ့နေတယ်စိတ်ကြလာတဲ့အခါကျတော့ပြောရရင်သူနိုင်ငံသူနိုင်ငံသားတွေရဲ့လိုအပ်ချက်တွေနောက်ပြီးတော့ဒီကဘာရဲ့ကြောင်းလဲမှုတွေနဲ့လိုက်လျောညီထွေဖြစ်အောင်ကြောင်းလဲမှုလိုအပ်လာတဲ့အချိန်မှာခုနကပြောတဲ့နှစ်စီလာများအာနာကိုထုတ်ကန်ထားတဲ့အခါမှာဟိုကဘာနဲ့နိုင်ငံတကာနဲ့အဆက်ပြတ်လို့မဖြစ်လာတာပေါ့နော်ဆိုတော့ဒီဟာတွေကကျွန်တော်တို့ကိုသင်ခန်းစာယူနေတယ
်ကျူဘားကောင်းဆောင်ဟောင်းဖီဒယ်ကက်စထရိုဟာမနေ့တောက်ကြနေကအသက်60အရွယ်မှာကျူဘားနိုင်ငံမှာကွယ်လွန်သွားခဲ့တာဖြစ်ပါတယ်ခင်ဗျာ
ဗီယန်နိုင်တင်ဆက်သွားခဲ့တာပါ